Okay, NLD Myodan Democracy အဖွဲ့ချုပ်အနေနဲ့ NLD ပါတီဝင်တွေကိုရောလွှတ်တော်ကိုယ်စားလှယ်တွေနဲ့ပါပေါ့လေဒီရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာရှိမယ်ဆိုရင်ပါတီကိုအကြောင်းကြားရမယ်ဆိုတဲ့ထုတ်ပြန်ချက်ထုတ်ထားတာရှိပါတယ်ဒါဟာကန့်သက်ချက်ဖြစ်တယ်ဆိုပြီးတော့လည်းထောက်ပြချက်ရှိနေပါတယ်ဒီပေါ်မှာဆရာတို့ဘာများပြောနိုင်မလဲရှင
်ဒါကတော့ကျွန်တော်ရဲ့သတိထားတဲ့အချက်ကလေးပေါ့လေဒီရက်ဖက်အဖွဲ့အစည်းဆိုတာမှန်ပါတယ်ဒါပေမဲ့ကျွန်တော်တို့လက်ရှိအခြေအနေမှာတချို့ကနိုင်ငံရေးနှွယ်တဲ့ဒီရတဲ့ပြည်စီရအများပြားကိုပေါ်လာပါတယ်ခင်ဗျအဲ့ဒီအခါမှာကျွန်တော်တို့ပါတီရဲ့မူဝါဒတွေနဲ့ဆန့်ကျင်ပြီးတော့လောက်တာတွေနောက်ပါတီကိုပြန်လဲတိုက်ခိုက်တာတွေအဖြစ်ဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီသတိထားမဲ့အချက်ကိုဟိုထုတ်ပြန်ပြီးကျွန်တော်တို့ရဲ့အဖွဲ့ဝင်တွေထွက်တော်ကိုလည်းဒီသတိပေးလိုက်တာပါဒါပေမဲ့ကျွန်တော်ကတိတ်တင်းကြက်ကြက်ကြီးမလုပ်ပါဘူးသူပြင်းကျွန်တော်တို့ဤပညာပိုင်းဆိုင်ရာပညာပေးလုပ်ငန်းမျိုးဖြစ်တဲ့ခြားတော် NGO တွေနော် CS တွေနဲ့လွတ်လပ်လပ်ပေါ့နော်လူမှုစီးပွားအဖွဲ့တွေနဲ့လွတ်လပ်ဆောင်ရွက်ခွင့်ရှိပါတယ်။နိုင်ငံရေးနှွေတဲ့ CS အဖွဲ့တွေကိုဒါကျွန်တော်နည်းနည်းလေးသတိထားပြီးတော့ဆောင်ရွက်ဖို့ပြောတာပါခင်ဗျ။
ဟုတ်ကဲ့အခုဆရာထောက်ပြသွားတဲ့အထင်မှာနိုင်ငံရေးနှွေတဲ့လှုပ်ရှားမှုဆိုတဲ့အခါကျတော့ဘလို့လှုပ်ရှားမှုဘလို့ပူးပေါင်းဆောင်ရွက်မှုတွေကိုဆရာတို့အဓိကသတိထားတယ်လို့ပြောနိုင်မလဲရှင
့်။သူကကျွန်တော်တို့လူရနဲ့ကျွန်တော်တို့အဖွဲ့ချုပ်ရဲ့လုပ်ငန်းတွေကိုနှောက်ရှက်ဟန်တာဖြစ်တဲ့ပုံစံတွေကဒီမိုကရေစီလူခွင့်ရေးဒါတွေကိုပဲတုံးချပြီးတော့ကျွန်တော်ပြောဆိုတာပါပဲဒါပေမဲ့သူတို့ဟာလက်တွေ့မှာဖြစ်နိုင်တဲ့ဖြည့်ရှင်းမှုမျိုးတဲ့เนาะကျွန်တော်တို့အစိုးရအကြတဲ့ပြည့်ဖြစ်စီမဲ့တောင်းဆိုမှုမျိုးတွေလှုပ်ရှားမှုတွေအဲ့ဒါတွေတွေ့နေပါတယ်ခင်ဗျအဲ့ဒါမျိုးကတော့ကျွန်တော်တို့အဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့ပူးပေါင်းပါဝင်သွားရင်ပြည်သူတွေကဒါအဖွဲ့ချုပ်ရဲ့သဘောထားပဲလို့ထင်သွားရင်ကျွန်တော်တို့ရှင်းပြရတာခက်တယ်လုပ်ငန်းလုပ်ဆောင်လာမှာခက်ပါတယ်ဒါကြောင့်ကျွန်တော်တို့ကအဲ့ဒီလိုလုပ်ငန်းမျိုးတော့တတိထားလို့ဖို့ကျွန်တော်တို့သတိပေးချက်ထုတ်တာပါခင်ဗျာ
ဟုတ်ကဲ့ဆိုလွှတ်တော်ထဲမှာလည်းဒီလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပေါ့အဲ့ NGO လို့အဖွဲ့အစည်းတွေခုနလိုအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်တဲ့အခါမှာဒီလွှတ်တော်ဥက္ကဋ္ဌကိုအသိပေးရမယ်ဆိုပြီးတော့လည်းထုတ်ပြန်ထားတာရှိပါတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာရောဆရာဘယ်လိုပြောနိုင်မလဲဒါတွေကလည်းကန့်သက်ချက်ဆိုပြီးတော့ထောက်ပြတာရှိနေပါတယ်ဆရာဘယ်လိုမြင်ပါလဲရှင
်ဟိုကျွန်တော်ခုနပြောခဲ့တဲ့အတိုင်းပါဒါကျွန်တော်တို့ပါတီရဲ့ policy ကလွှတ်တော်ကလည်းဒီ policy နဲ့အလားတူသဘောထားမျိုးပဲရှိမယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့လွှတ်တော်ကဘယ်လိုထူးခြားတဲ့နော်ယက်တိချက်ရှိတယ်ဆိုရင်တော့လွှတ်တော်နဲ့မေးမှာပုံပြီးတင်တော့မှာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်မှာ NLD ပါတီရဲ့အတိအမှတ်ပြုမှုပေါ့ဆရာသဘောထားဆိုရင်ဆရာဘာများပြောနိုင်မလဲရှင
်ကျွန်တော်တို့ကဒီဥဆောင်တဲ့လူတွေကလည်းနိုင်ငံကြီးအရာအသွေးအရောင်ကင်းစင်တယ်ဒီမိုကရေစီရေးအရာတကယ်ပဲကျွန်တော်တို့အတိအမှတ်ပြုခံရတဲ့ပုံစံဖြစ်မယ်သူတို့လှုပ်ရှားမှုတွေသူတို့ရဲ့သင်တန်းတွေသူတို့နော်ဒါဒီအားလုံးဟာသင်ပင်ရောက်ပါတယ်ပေါ့နော်ကျွန်တော်တို့လုပ်ငန်းဆောင်တာအတိုင်းပဲရှိနေမယ်ဆိုရင်တော့ကျွန်တော်တို့ကသာအားလုံးကျူလိုပါတယ်ကျွန်တော်ပူးပေါင်းဆောင်ရွက်ဖို့လည်းကျွန်တော်ကအားပေးပါတယ်
ဟုတ်ကဲ့နော်ဥပဒေပြုရေးအပိုင်းတွေမှာဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ခွင့်ရတယ်ဆိုပေမဲ့ဥမာငင်းချမ်းရေးလိုကိစ္စတွေမှာလေသူတို့ကအပြည့်အဝဆောင်ရွက်ခွင့်မရတာတွေရှိတယ်ပြီးတော့ဒီတို့ရကအားပေးထောက်ခံတာအားနည်းတယ်ဆိုပြီးတော့ထောက်ပြချက်တွေလည်းရှိပါတယ်ဒီထောက်ပြချက်တွေအပေါ်မှာရောဆရာဘယ်လိုများသုံးသပ်ပါလဲရှင
်ကျွန်တော်ငင်းချမ်းရေးကဗမာပြည်ငင်းချမ်းရေးကဖြားနိုင်ငံနေနဲ့မတူပါဘူးကျွန်တော်တို့မှာအကျိုးပတ်သက်နေတဲ့အဖွဲ့အစည်းတွေကအင်တန်ကိုများပါတယ်ခင်ဗျအဲ့ဒီအခါမှာဒီလိုအထူးအခိုက်မခံတဲ့ကျွန်တော်တို့ကိစ္စမျိုးမှာတော့ခုအဖွဲ့ချုပ်အဖွဲ့ဝင်တွေတော့ကျွန်တော်တို့ရပ်တည်ချက်တပုံစံနဲ့ဖြစ်အောင်ကျွန်တော်တို့ထိန်းသိမ်းရတာဒါသဘာဝပါပဲခင်ဗျ
ဟုတ်ကဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်မှာအစိုးရကအားပေးထောက်ခံမှုအားနည်းတယ်ဆိုပြီးထောက်ပြတဲ့အပေါ်မှာရောဆရာဘယ်လိုသုံးသပ်မြင်ပါလဲရှင
်ကျွန်တော်ခုနပြောပြပါမယ်နိုင်ငံရေးလှုပ်ရှားမှုကြီးကနော်ကျွန်တော်တို့ပုံမှန်နော်လုံးလုံးလုံးစင်အတိုင်းကျွန်တော်တို့လုံနေတဲ့အဖွဲ့တွေနော်သူပြင်နိုင်ငံရေးအရာရည်ရွယ်ချက်တစ်ခုနဲ့နော်လုပ်ငန်းတစ်ခုကိုတုံ့တိုက်တိုက်လုံနေတဲ့အဖွဲ့မျိုးမဟုတ်ဘူးဆိုရင်ကျွန်တော်တို့ကဒီရပ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာကိုကျွန်တော်တို့ကလက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီအားလုံးကိုလက်ခံပါတယ်ပြောလိုက်တဲ့အခါမှာကျွန်တော်ခုနပြောခဲ့တဲ့နော်အသွေးအရောင်ရှိတဲ့လှုပ်ရှားမှုတွေနဲ့ရောထွေးပြီးတော့ကျွန်တော်တို့လေထင်းတင်းရခတ်သွားမှာဆိုတဲ့အတွက်ကျွန်တော်တို့3ထားနေကြမယ်ဖြစ်ပါတယ
်ဟုတ်ကဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းအစိုးရတက်တဲ့နှစ်ပြည့်မိန့်ခွန်းမှာထည့်ပြောသွားတာရှိပါတယ်ဆရာစုပေါင်းအင်အားပေါ့နော်စုပေါင်းအင်အားနဲ့နိုင်ငံကိုတည်ဆောက်မယ်ဆိုတဲ့အခါကျတော့အခုလိုအရက်ဖက်လူမှုအဖွဲ့အစည်းတွေအပြင်တခြားဘလို့အဖွဲ့အစည်းတွေနဲ့ပေါ့ဘလို့စုပေါင်းအားတွေနဲ့တိုင်းပြည်ကိုထူထောင်သွားဖို့အစီအစဉ်တွေရှိမလဲအဒီအရကို NLD ပါတီအနေနဲ့ဘလို့များပြောနိုင်မလဲရှင်ဟုတ်ကဲ့
အဓိကကတော့ကျွန်တော်တို့ဒီရကြေးအထိကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့တွေကိုပြည်သူတွေရဲ့နော်တိုက်ရိုက်တင်ပြတဲ့အချက်တွေသူတို့ရဲ့ခံစားချက်တွေဒါတွေကိုကျွန်တော်တို့က ဒီကယူမှာပါခင်ဗျာနောက်ကပြည်သူကနေပြီးတော့အခြေခံပြီးပေါ်လာတဲ့အဖွဲ့တွေကလည်းဥပဒေစီးနင်းစည်းကမ်းနဲ့လုပ်နေတယ်ဆိုရင်ကျွန်တော်တို့ကဒီအရင်းနဲ့အငြင်းအံပူပေါင်းဆောင်ရွက်သွားပါမယ်ဥပဒေစီးနင်းစည်းကမ်းဆိုကျွန်တော်သိတာရှိထင်ရှားအောင်ပြောရရင်တချို့သောရပ်ဖက်ဖွဲ့စည်းတွေကပြည်သူတွေနဲ့ပူးတွဲလှုပ်ဆောင်တဲ့အခါမှာဥမာစပေါ်ထုံလုံးတိုက်ပွဲလိုဥပဒေနဲ့လုပ်ငန်းမျိုးတွေဖြစ်လာတတ်ပါတယ်အရာဒီကအမှန်တရားထားတဲ့လုပ်ငန်းတွေဖြစ်တဲ့အတွက်အဲ့လိုဟာမျိုးတွေကတော့မဖြစ်ဖို့အတွက်ကျွန်တော်တို့ကအထင်ကြီးရပါလိမ့
်ဟုတ်ကဲ့နောက်ဆုံးမိတ်ဆွေလေးတစ်ခုမေးချင်ပါတယ်ရှင်အခုပြန်လဲထူထောင်ရေးပေါ့ငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးရေးကဏ္ဍတွေပေါ်ဆောင်နေတဲ့နေရာမှာပါတီအနေနဲ့ရောအစိုးရအနေနဲ့ရောအဓိကစိန်ခေါ်မှုဆိုရင်ဘယ်လိုကြုံနေရတာများရှိလဲရှင
်အဓိကကတော့ပြည်သူအားလုံးပါဝင်လာအောင်နားလည်သောပေါ့လာအောင်လုပ်ရတာမှာကျွန်တော်တို့အခက်အခဲရှိပါတယ်ပြည်သူဆိုတာကတာမန်လက်လို့လက်စားပြည်သူတွေပါဝင်တယ်လို့ကျွန်တော်တို့အစိုးရရန်မြအတွင်းမှာပါဝင်နေတဲ့အရာထမ်းခုခံအားလုံးလည်းပါပါတယ်သူတို့ရာသဘောပေါက်လာတယ်သူတို့ကိုယ်တိုင်တော့ကျွန်တော်တို့သွားနေတဲ့လမ်းကြောင်းကသူတို့ရဲ့အကျိုးစီးပွားလည်းရှိတယ်ဆိုတာကိုနှစ်နှစ်ကာကယုံလာတဲ့တနည်းမှာကျွန်တော်ဒီနေ့တွေ့နေရတဲ့အခက်အခဲတွေပြည့်နေသွားပါပါတယ်
ဟုတ်ကဲ့ဒေါက်တာမျိုးညွန့်အခုလို့ဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်